ိုရီးယားစစ်ပွဲဖြစ်ခဲ့တဲ့1950ပြည့်နှစ်တည်းကလေးကတကွဲတပြားစီဖြစ်ခဲ့ကြတဲ့မိသားစုတွေပြန်လည်စုံစည်းကြတဲ့အစီအစဉ်ပြန်လည်စတင်နိုင်ဖို့အတွက်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံသဘောတူလိုက်ကြပါပြီ။နှစ်နိုင်ငံနယ်စပ်ကပန်မွန်ဂျုံရွာကလေးမှာဒီကနေ့ကျင်းပတဲ့ဆွေးနွေးပွဲမှာအခုလိုသဘောတူခဲ့ကြတာဖြစ်တယ်လို့တောင်ကိုရီးယားနှစ်နိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးကပြောဆိုလိုက်တာပါ။မိသားစုတွေပြန်လည်တွေ့ဆုံပွဲကိုမြောက်ကိုရီးယားနိုင်ငံအရှိဘက်ကမ်းခြေမှာရှိတဲ့ Mount Kumgan အပန်းဖြေစခန်းမှာ February 20ရက်နေ့ကနေ25ရက်နေ့အထိကျင်းပသွားမှာဖြစ်တယ်လို့ဆိုပါတယ်။ဒီလိုမျိုးအစည်းအဝေးရလွန်ခဲ့တဲ့10နှစ်အတွင်းကွဲကွာနေတဲ့မိသားစုဝင်ပေါင်း 18,000 ခန့်ပြန်လည်စုံစည်းနိုင်ခဲ့ကြပြီဖြစ်ပေမဲ့လွန်ခဲ့တဲ့3နှစ်အတွင်းဆိုင်းငံ့ထားခဲ့တာဖြစ်ပါတယ်။မနှစ်ကအလားတူအစည်းအဝေးကိုနှစ်ဖက်စလုံးကသဘောတူခဲ့ကြပြီမြင့်မြောက်ကိုရီးယားဘက်ကနောက်ဆုံးအချိန်ကြာမှကတ်ပြီးတောင်ဘက်ကရန်လိုတဲ့အပြုအမူကြောင့်လို့အပြစ်တင်ပြီးဖျက်သိမ်းလိုက်ပါတယ်။ဒီကနေ့ဆွေးနွေးပွဲမှာတော့မြောက်ကိုရီးယားဘက်ကပြန်လည်စုံစည်းရေးအထမြောက်အောင်တွန်းအားပေးပြောဆိုခဲ့တယ်လို့တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ခေါင်းဆောင်လီဒုတ်ဟွန်ကပြောပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပုံမှန်ပူးတွဲစစ်ရေးလေ့ကျင့်မဲ့အချိန်နဲ့အခုပြန်လည်စုံစည်းရေးအစီအစဉ်နဲ့တိုက်ဆိုင်နေတာကြောင့်မြောက်ကိုရီးယားဘက်ကအရင်ကလိုပဲဖြစ်သိမ်းဖို့နောက်ထပ်အခွင့်ကောင်းဖြစ်နိုင်တယ်လို့အများကစိုးရိမ်နေကြပါတယ်။အမေရိကန်နဲ့တောင်ကိုရီးယားရဲ့ပူးတွဲစစ်ရေးလေ့ကျင့်မှုဟာကိုရီးယားကျွန်းဆွယ်ပိုင်နက်ကိုကျူးကျော်တာလို့မြောက်ကိုရီးယားဘက်ကရှုမြင်နေပြီးစစ်ရေးလေ့ကျင့်တာတွေမလုပ်ဖို့တတိပေးနေပါတယ်။အမေရိကန်နဲ့တောင်ကိုရီးယားကတော့ဒီစစ်ရေးလေ့ကျင့်မှုဟာခုခံကာကွယ်ဖို့လိုအပ်တာကြောင့်စီစဉ်ထားတဲ့အတိုင်းဆက်လုပ်သွားမယ်လို့ပြောနေကြပါတယ်ရှင်။